စစ်တပ်ကတပ်ဆွဲထားတဲ့မန္တလေးတိုင်းမြင်းကြံမြို့လေးရွာစုံကျေးရွာကဒေသခံ၄ဦးကိုလက်နက်ကင်လူတစုကဖမ်းဆီးတပ်ဖြတ်သွားတယ်လို့တပ်ဖြတ်ခံရသူတွေနဲ့နှိစက်သူတွေကပြောပါတယ်။မကွေးတိုင်းပေါ့မြို့နယ်မှာဆိုရင်လေစစ်ဘေးရှောင်တွေဝမ်းပြက်ဝမ်းလျှောယောဂါတွေဖြစ်ပွားနေတယ်လို့အကူအညီပေးနေသူတွေကဆိုပါတယ်။မြင်းကြံမြို့အခြေအနေနဲ့ပေါ့မြို့နယ်ကအခြေအနေတွေကိုနန်းလောင်ကပြောပြပေးပါခင်ဗျာ။
မြင်းကြံမြို့နဲ့ခုနှစ်မိုင်အကွာလောက်မှာရှိတဲ့လေးရွာစုံကြီးရွာကဒေသခံ၄ဦးကိုဖက်ပြော်လ28ရက်ညပိုင်းကလက်နက်ကင်လူတစုလာရောက်ဖမ်းဆီးသွားပြီးတော့တပ်ဖြတ်သွားတယ်လို့တည်ဆုံသူတွေနဲ့နှိစက်သူတွေကပြောပါတယ်။တပ်ဖြတ်ခံရသူတွေဟာလေးရွာစုံကြီးရွာကကိုဆိုးသူအောင်ကိုဖိုးအေးကိုမမောင်နဲ့မခင်ယူမွန်တို့ဖြစ်ပြီးရုပ်အလောင်းတွေကိုတော့ရွာရဲ့နှစ်ဖာလုံးအကွာက၁၀ပေါင်အနည်းနဲ့ရွာရဲ့၅ဖာလုံးအကွာလောက်ကဘလုံးရွာအနည်းမှာစွန့်ပစ်ထားတာကိုတွေ့ခဲ့ရပါတယ်။တပ်ဖြတ်ခံရတာနဲ့ပတ်သက်လို့ဆွေမျိုးနှိစက်တော်သူသူကအခုလိုပြောပါတယ
်ဟုတ်ကဲ့ဝင်ရောဘလို့ဆိုင်ကနားပြီးဘလို့ပြောရောက်တော့ပြောရောက်အဲ့လိုပေါ့လေရောက်တော့ဝင်တော့ဝင်ပြီးတော့တဲနိုင်လောက်မှရွာလေးကိုရောက်ပြီးတော့အဲ့မှာရွာလေးကနေပြောမှာသူတို့တောက်တောက်တန်းအတန်းဝင်ပြီးတော့အဲ့လိုအပြင်ကိုထုတ်သွားတယ်ပေါ့နော်အပြင်ထုတ်ပြီးတော့တဲနိုင်ခွဲလောက်မှသူတို့ဥပေါင်းကြတာပေါ့နော်မထင်သေးဒီပေါက်ပြီးတော့တက်သွားတယ်ပေါ့နော်အဲ့ဒီပေါ့နော်တက်ဆွဲထားတာကိုအဲ့လိုလာတော့ပြီးတက်သွားတယ်ကွာရွာတော့ဒီကတည်းကဆွဲတာဆိုတော့ဒါဒီလိုသူ့မို့တာပုံနဲ့ဆိုတော့ကျွန်တော်တို့အပြင်တော့လုံးဝဖြတ်ပြီးရတော့ကတော့ကျွန်တော်တို့ကလည်းဒီကွာရွာတော့ပြည်ရောကိုကျွန်တော်တို့လာဆွဲတာလည်းပြီးတယ်ဒီလိုဒါဒီလိုမျိုးကမ်းလာလည်းပြီးတယ်ဒီလိုအပြင်မှာတမတ်တန်ကြရတယ်ရွာတော့ပြီးတယ်ကွာကျွန်တော်ပြီးပြီးတော့ဒီမှာတော့မပြောရဘူးလို့ပြောခုတယ်နော
်လေးရွာစုံရွာထိပ်မှာရှိတဲ့ဘုံကြီးเจ้าမှာစစ်တပ်ကတပ်ဆွဲထားတာဖြစ်ပြီးတပ်ဖြတ်ခံရသူတွေဖမ်းဆီးခံရတဲ့နေအိမ်တွေနဲ့စစ်တပ်ကတပ်ဆွဲထားတဲ့နေရာဟာ9မိနစ်လောက်လမ်းလျှောက်ရင်ရောက်တဲ့အကွာအဝေးသာရှိတယ်လို့လည်းဒေသခံတွေကထောက်ပြကြပါတယ်လေးပါဆောင်ရွာဟာစစ်တပ်ထောက်ခံအားပေးသူတွေအကောင်နဲ့ကြီးဝါဖြစ်တယ်လို့အသက်ခံရသူတွေဟာတာမန်အယက်သားတွေရာဖြစ်ပြီး2023ခုနှစ်စစ်တပ်ကအာဏာသိမ်းစကာလမှာဆန္ဒပြပွဲတချို့မှာပါဝင်ခဲ့ပေမဲ့နောက်ပိုင်းမှာနိုင်ငံရေးအရာအဆောင်အတာတွေမရှိသူတွေဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။အခုလိုကြီးဝါသား၄ဦးအသက်မခံရခင်ဖေဖော်ဝါရီလ17ရက်ကလေးရွာဆောင်ရွာရဲ့စစ်ကောင်စီကခန့်အပ်ထားတဲ့ကြီးရွာအုပ်ချုပ်ရေးမှူးအသက်ခံခဲ့ရပြီးတော့ဒီကိစ္စကြောင့်သူတို့၄ဦးကိုစစ်ကောင်စီထောက်ခံသူတွေကတပ်ဖြတ်သွားတာဖြစ်နိုင်တယ်လို့ဒေသခံတွေကယူဆနေပါတယ်။မကွေတိုင်းပေါ့မြို့နယ်တောင်ပိုင်းမှာဆိုရင်လဲစစ်ဘေးရှောင်တွေမှာဝမ်ပြက်ဝမ်ရှောယောဂါခံစားနေရပါတယ်။ဝမ်ပြက်ဝမ်ရှောကြောင့်အသက်၄နှစ်အရွယ်ကလေးငယ်တူဦးသေဆုံးခဲ့ရတယ်လို့ဆေးဝါးအကူအညီတွေလည်းအထူးလိုအပ်နေပါတယ်။ဒီခဲကယ်ရီနဲ့ပတ်သက်ပြီးတော့စစ်ဘေးရှောင်ကူညီပေးနေသူတို့ကအခုလိုပြောပါတယ
်ကလေးလေးနဲ့သားအရွယ်တယောက်ပဲအင်းငယ်တောင်ဒေသကမဟုတ်လို့အဲ့လိုတယောက်ပဲဒီဆုံးတာရှိတယ်။ခမီးသားတွေမှာတယောက်ပြင်ရအကုန်လုံးပြစ်တာလေအဲ့ဒီနောက်ပြည်သားသူအဲ့ဒီမိသားစုတွေနောက်တဲ့အိမ်မှာသွားပြီးမှအသွားလာများရဆိုလို့ရှိရင်အဲ့ဒီအသွားလာများတဲ့ခန္ဓာကြီးခုခံအားကျဆင်းတဲ့သူတွေတော်တော်များများလည်းဖြစ်နေရအဲ့လိုဖြစ်နေရ
စစ်ဘေးရှောင်နေရတာဖြစ်တဲ့အတွက်ရှင်လုံးအိမ်သားမရှိတာတွေအပြင်တောက်သုံးရင်မတန်ရှင်တာတွေကြောင့်အခုလိုဖြစ်နေတာလို့လည်းပြောပါတယ်ပေါင်းမြို့နယ်တောင်ပိုင်းကိုဆေးဝါးတွေတဲဆောင်တာစားတောက်ကုန်တဲယူရာတွေကိုစစ်ကောင်စီဘက်ကတင်းကျပ်စွာကန့်တတ်ထားတဲ့အတွက်စစ်ဘေးရှောင်တွေမှာအခက်အခဲဖြစ်နေရတာပါပေါင်းမြို့နယ်တောင်ပိုင်းကနေပေါင်းမြို့ပေါ်ကိုဆေးဝါးကုသဖို့သွားရင်လည်းအဖမ်းခံရတာတွေရှိတဲ့အတွက်ရှိတဲ့ဆေးဝါးလေးနဲ့ပဲကုသနေရတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာတော့ပေါင်းမြို့နယ်နဲ့စိတ်ဖြုံမြို့နယ်ကြားမှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေပြီးကျေးရွာ၅ရွာထက်မနည်းကဒေသခံတွေလည်းထွက်ပြေးတိမ်းရှောင်နေကြပါတယ်